လောကမှာပါအခုလိုစေတီတော်ယူပါတော်တဆူဆူရဲ့ထင်းထင်းမွေးထင်းမဲ့စာရီးအပြည့်တခါတည်းမှဘုရားလာဖူးတဲ့ကိစ္စမျိုးဆိုရင်တော့ဘုရားမြင့်ရှိမှဘုရားရဲ့ဂုဏ်တော်ကြီးမိမိကြီးညိုတဲ့ပေတော်ကြီးပဋ္ဌာန်တော်ကြီးစာရီးအပြည့်ဒီလိုရုပ်ဖတ်ပူဇော်တဲ့လောရမှာပေါ့တဏိဓမ္မလည်းပဲသူ့အချိန်နဲ့သူဘုရားဝတ်တဲ့အချိန်တို့ဘုရားရှိခိုးတဲ့အချိန်တွေမှာတော့နှုတ်ကတန်ထွက်ပြီးတော့ရွတ်ဆိုရမှာပေါ့ဘုဒ္ဓံနုပတိဘာဝနာတမထကမ္မထံတစ်ခုအနည်းနဲ့ပွားတော့မယ်ဆိုရင်တော့နှုတ်ကလည်းလွတ်ပါထောက်ကူပစ္စည်းတစ်ခုခုကလည်းလွတ်ပါစိတ်တည်းနဲ့ပဲပေါ်နိုင်ရပါမယ်ဒါကကမ္မထကမ္မထံအနည
်းနဲ့ပွားများမယ်ဆိုရင်ပြောတာပါဘာဝနာဒီနေ့ပွားများတာကိုယ်ပဲနဲ့ကုသိုလ်ရအောင်အထောက်တာဆိုရင်တော့ရှင်းလို့ရပါလိမ့်ဒါလည်းရည်တည်အသားလာကောင်း
ဆိုတဲ့အဆုံးအမလေးကိုတော့နှလုံးသွင်းထားဖို့လိုပါပါပဲ။တော်တော်လည်းပဲသူကရင်းစားပြီးတော့အယွတ်မှရေးစားတယ်လို့လည်းမရှိဘူးလား။အယွတ်ကြိုက်တဲ့လူကတော့အယွတ်ပဲရေးစားမယ်။ဒါကိုဖေးဖယ်ထားလိုက်တာပါပဲ။ဒါတော့အယွတ်ကြိုက်လို့အယွတ်စားတာကတော့ဘာမှမပြောလို့ပါဘူးနော်။အဲ့တော့ရွတ်တယ်ဆိုတဲ့နေရာမှာတောင်မှရင်းရုံတက်တက်နဲ့မပြီးသေးဘူး။အတန်ထွက်သွားရင်စကလုံးမှန်ရင်ဒါနဲ့မပြီးသေးဘူးခုနကလေးလေးကခုနှစ်နှစ်ရှိနေတာပဲရှိပါသေးတယ်ခလေးလေးရွတ်တာကိုကြည့်လိုက်ပေါ့ဗုဒ္ဓံနုပတိအာဝိဇ္ဇတဝါမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ကိုစိတ်နဲ့ဆင်ញင်လိုက်ပါပြီစိတ်ထဲမှာကြည်ညိုပြီးတော့ဆင်ញင်ပြီးကမှအဲ့ဒီဆင်ញင်ထားတဲ့ဂုဏ်တော်ပိုင်ရှင်မြတ်စွာဘုရားကိုရှိခိုးတာပါဆိုပြီးတော့နမောဗုဒ္ဓတာမြတ်စွာဘုရားကိုရှိခိုးပါလေအဲ့ဒီလိုအတန်ထွက်ပြီးတော့ရွတ်ဆိုပြီးတော့ဒုပြတံကစားတာဖြစ်ပါလေအဲကြောင့်ရွတ်တာဖတ်တာကလည်းသူ့ချိန်နဲ့သူ့နေရာနဲ့သူ့ဒုက္ခကာလအလျော်စွာလိုရမှာပါဘာဝနာတစ်ခုနေနဲ့ပွားမယ်ဆိုရင်တော့စိတ်တည်းနဲ့ပွားရမယ်ရွတ်တဲ့နေရာမှာလည်းစိတ်ကကိုရွတ်နေတဲ့စကားရနဲ့တက်ဆိုင်တဲ့အဓိပ္ပာယ်တွေကိုထိထိမိမိအာရုံပြုတတ်ရမယ်ဦးဇင်းတို့ကဗုဒ္ဓံဒီကိနဲ့ပတ်သက်လို့ပြောပြီးဟောပြီးဆိုရင်စိတ်နဲ့ဆင်ញင်မှုကအဓိကကြပါလေစိတ်နဲ့ဆင်ញင်မှဘာဝနာဆစ်ဆစ်ဖြစ်ပါတယ်လို့ပြောတော့တချို့ကဦးဇင်းပြောတဲ့ဇာယရဲ့အထိပ္ပယ်ကိုသဘောမပေါက်တော့ဘယ်လိုပြောလဲဆိုရင်ဦးဇင်းတို့မကြခင်ကဒေါထန်တီဓမ္မယုံမှာနှလုံးသားကံထိတ်ကအရဟံဇီရီဆိုတဲ့ခေါင်းစဉ်နဲ့တရားတော်ဟောခဲ့ပါလေအဲ့ဒီတရားကိုနာကြားရတဲ့ပိဋကထဲကတုံ့ပြန်တန်တစ်ခုကြားရတာကတော့တို့ဘုတို့ဘွားတွေတို့ဖေတို့မိတွေအသက်လုံးဒီလိုပဲပြိနဲ့ဆိုင်လာခဲ့တာဒီလိုပဲရှုပ်ခတ်လာခဲ့တာပါဒီကိုယ်တော်ကြမှာဆန်းထွင်ပြီးတော့စိတ်နဲ့ဆင်ញင်ရမယ်လို့အဲ့ဒီလိုသစ္စာကံနဲ့ဦးဇင်းတို့ဝေဖန်တန်ကြားရပါလေဦးဇင်းရဲ့အာဘောကိုဦးဇင်းရဲ့ဆူလူရင်အထိပ္ပယ်ကိုသဘောမပေါက်လို့ပါရွတ်တာဖတ်တာကိုအပြစ်ပြောခြင်းမဟုတ်ပါဘူးမရွတ်ဖို့လည်းလုံးဝမကန့်ကွက်ပါဘူးတတိမစိတ်ပန်နေလို့လည်းမပြောပါဘူးစိတ်တာကိုလည်းလူရဲ့အပိုင်းပါပဲဒီတော့သူချင်းဒုက္ခဒုညရာဌာနအလျော်စွာရွတ်ဖတ်တဲ့လူကိုလိုရပါမယ်သို့တော့ရွတ်တဲ့အခါမှာလည်းအချိန်ပဲကိုနည်းနည်းဆိုင်ဆိုင်ပြင်းပြအောင်ဆင်ရင်ရပါမယ်ဘာဝနာအနည်းနဲ့ပွားမယ်ဆိုရင်တော့အစစ်မြစ်နဲ့လိုတတ်ရမြုံသားဖြစ်ရပွားခြင်းနဲ့ဆိုရင်တော့စိတ်တသက်နဲ့ပွားရပါလေဒါလေးလည်းပဲဒီ YouTube ကနေကြောက်ချက်ချခဲ့ဖို့ပါပဲအဲ့ဒီလိုနဲ့ကာမဒိဋ္ဌိကလေးကကြီးပဲအများနဲ့နိုင်တော့မိစ္ဆာဒိဋ္ဌိကလေးကမင်းဘာရင်ရွတ်တာလဲအာဓာရီရွတ်တာပဲရွတ်တဲ့အခါဘယ်လိုဆင်ခြင်မှုရွတ်တာလဲဒီလိုဒီလိုဆင်ခြင်တာပဲဆိုပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်ကိုဆင်ခြင်ပုံဆင်ခြင်ပြီးတော့မှရွတ်ပွားပုံကိုသူကကြောက်ပြတယ်စိတ်ကောင်းရှိတဲ့ကလေးလေးလည်းဖြစ်ပါစိတ်ကောင်းရှိတဲ့ကလေးဆိုတော့ तू ငါပြောတဲ့တိုင်းလိုလို့ तू နိုင်ပါလို့ရှိရင်တော့ငါခိုင်းလို့နိုင်မှာမဟုတ်တော့ဘူးဆိုပြီးတော့ပြောမှမဟုတ်ပြည့်ဝထားမှာပဲခုတော့စိတ်ကောင်းရှိတဲ့ကလေးဆိုတော့ဘလို့ပွားတယ်ဘလို့ရွတ်တယ်ဆိုတာပြောပြပါလေ။ကိုမိဆိုင်တိတိကလေးကလည်းအကြောင်းကမလာလို့ကမိဆိုင်တိတိမိဘဝန်းမှာကင်းရပြီမဲ့ဓက်ခံကောင်းလေးကရှိနေတယ်။ဓက်ခံကောင်းလေးကရှိနေတော့သူတငယ်ချင်းပြောပြတဲ့အချိန်မှာဖခင်ရဲ့ဂုဏ်တော်ကိုပွားပါလေ။ပွားပြီးတော့ဒုပြတဲ့ကစားတိုင်းလည်းပဲနမောဗုဒ္ဓတာကိုပဲရှိပါလေ။ဒါပေမဲ့ဒုပြတဲ့အခါနိုင်အောင်ဆိုတဲ့ရွေချက်တစ်ခုတည်းနဲ့သာရွတ်တာမဟုတ်ပါဘူး။ဗုဒ္ဓံနုတတိယံဗုဒ္ဓံနုတတိယပရိစေယမကာတိတဲ့ အဲ့ဒီမိစ္ဆာဒိဋ္ဌိကလေးလေးဟာသူ့တငယ်ချင်းသမာဓိကြီးကလေးကပြောပြတဲ့အကြောင်းအရာတွေကိုသိတဲ့တိုင်းနဲ့ချင်းရွတ်တံတက်တဲ့ဘူးကပြောပြတာမှမဟုတ်ဘူးသူဖျားဖျားဆိုတာဘလို့ဂုဏ်တော်ရင်းနဲ့ပြည်စုံနေဘလို့အရှိသူရင်းနဲ့ပြည်စုံနေဆိုတာရှင်းကြတော့သူကဖျားကိုကြည်ညိုတယ်မိဘကမိစ္ဆာဒိဋ္ဌိဘာသာဝင်ဖြစ်နေလို့သူကလည်းပဲဘာသာဝင်ဒီနေ့တော့မိစ္ဆာဒိဋ္ဌိဘာသာဝင်မှာပဲဘုရားဘာသာဝင်လို့နာမည်မခံပါဘူးနာမည်မခံမိနဲ့သူလုံနေတဲ့လောကဘုရားဘုရားဘာသာဝင်လို့နာမည်ခံထားတဲ့အချုပ်ပုဂ္ဂိုလ်တွေထက်တောင်ဆင်းမြင်နေတယ်။မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ကိုလိုက်လိုက်လေးလေးကြည်ညိုတဲ့စိတ်နဲ့ပွားများတယ်။ပွားများပြီးတော့နော်။ပွားများတဲ့စိတ်တွေကပီတိတွေအားကောင်းလာတဲ့အခါမှာစိတ်ထဲမှာမျိုးသိမ့်မထားနိုင်မနဲ့ဥဒန်းကြည့်တဲ့သဘောနဲ့နမောဗုဒ္ဓတာနမောဗုဒ္ဓတာမြတ်စွာဘုရားကိုရှိခိုးပါလေရှိခိုးပါလေ။ဘုရားကိုကြည်ညိုပြီးတော့ရှိခိုးတာဖြစ်ပါလေ။ကစားသည်ဖြစ်စီမကစားသည်ဖြစ်စီအမြဲတမ်းသူပွားများပြီးတော့နေပါလေ။တနေ့တော့သူ့ရဲ့အဖေနဲ့အတူမြို့အပြင်ဘက်ကတောအုပ်ထဲမှာချင်းခွေထွက်သွားတယ်။တောထဲမှာချင်းနေခုဆဲပေါ်မှာချင်းနေအပြည့်တင်ပြီးတော့ညနေကျန်းလာကြတော့ပြန်လာတယ်။ပြန်လာတော့မြို့ပြင်ဘက်တင်ញံကုန်နေရာမှာရောက်တော့ရေဒီပြက်ကြီးကလည်းအရှင်ပြည်တာနဲ့ခဏတစ်ဖြက်နားရီပဲကနွားရီကိုချက်နွားရီကိုမြင်စားဖို့တွေ့လူလူချစ်ချစ်တွတ်ထားလိုက်ပြီးတော့သူတို့ကလည်းခဏအပန်းဖြေနေကြတယ်အဲ့ဒီအချိန်မှာပဲသူတို့တွတ်ထားတဲ့နွားနာကောင်ကယူတဲ့ကိုညနေချိန်မှာယူတဲ့ကိုဝင်းနဲ့နွားဦးကြီးနဲ့ရောပြီးတော့လိုက်သွားကြတယ်လိုက်သွားတဲ့အတွက်ကြောင့်ဖေးချစ်တဲ့ပုဂ္ဂိုလ်ကယူတဲ့ကိုဝင်ပြီးတော့သူ့ရဲ့နွားနာကောင်ကိုနွားဦးထဲမှာလိုက်ပြီးတော့ရှာရတယ်ယူတဲ့ဝင်ပြီးတော့နွားလိုက်ရှာနေလို့နွားပြည်ပြီလို့ပြန်လဲလာလို့အချင်းကနှောင်းတော့တဲ့မြူတကားကပြေးသွားပြီအဖေကမြူထဲမှာနွားနှကောင်နဲ့ကျန်နေခဲ့တယ်အပြင်ကသုတ်တန်ထဲမှာတော့လဲပေါ်မှာခလေးတယောက်ထဲပဲကျန်နေခဲ့ပါတယ်ခုနဗုဒ္ဓနုသတိအမြဲတမ်းပွားနေတဲ့ခလေးလေးပေါ့မိစ္ဆာဒိဋ္ဌိဘာသာဝင်ဖြစ်ပေမဲ့ဘုရားကတော့အမြဲတမ်းပွားနေတာဖြစ်တော့စကားပြောရလေကူအောင်အဲ့ဒီခလေးလေးရဲ့နာမည်ကိုမောင်ကုံတော်လို့ပဲထားလိုက်ကြပါစို့အဲ့တော့မြို့ပြင်ကသုတ်တန်ထဲမှာမောင်ကုံတော်လေးတယောက်ထဲကျန်နေခဲ့တယ်လူတွေလည်းတယောက်မှမရှိကြတော့ဘူးအဖေပြန်လာလို့ပြန်လာလို့ဆောင်းရင်းဆောင်းရင်းနဲ့အဖေကလည်းပေါ်မလာမောင်ကလည်းမောင်းလာတော့လက်အောက်မှာခလေးကတယောက်ထဲအိတ်လိုက်တယ်ခလေးဆိုတော့လေအိတ်လိုက်တယ်နဲ့နည်းနည်းချက်ချက်ပဲအိတ်ပြိုသွားတာပေါ့ညနေသားသမီးကလည်းမစားရသေးဘူးဆိုတော့ဘိုက်ကလည်းဆာဆာနဲ့အိတ်လိုက်တာနည်းနည်းချက်ချက်အိတ်ပြိုသွားတယ်အဲ့ဒီလိုအိပ်ပြောင်းသွားတဲ့အချိန်မှာခလန်းလန်းကဘလူးနှစ်ကောင်ညဘက်မှောင်မြဲဆိုတော့ဘလူးတွေကထွက်ကြတာပေါ့ဘလူးနှစ်ကောင်လဲနာလေးရောက်လာတယ်တကောင်ကမိစ္ဆာဒိဋ္ဌိဘလူးတကောင်ကသမာဓိဒိဋ္ဌိဘလူးမိစ္ဆာဒိဋ္ဌိဘလူးကခလေးကိုမြင်လာနေဟာငါတို့အစာရပြီဒီခလေးကိုငါစားတော့မယ်အဲ့ဒီလိုပြောတော့သမာဓိဒိဋ္ဌိဘလူးကမစားပါနဲ့ဘာဖြစ်လို့လဲဆိုတော့ဒီခလေးဟာနှလုံးသားထဲမှာဘုရားတည်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်။မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ကိုပွားနေတယ်ဆိုတာနှလုံးသားမှာဘုရားတည်နေတာဖြစ်ပါတယ်။ဘုရားဘာသာဝင်မှန်ရင်ဘုရားတည်တဲ့လူကိုမလုံမဖြစ်မုန်းချလို့ရမှာဖြစ်ပါတယ်။အပြင်မှာတည်နေလောက်အောင်ဆွမ်းနိုင်ရင်တော့အခုလိုအခုဘုရားငါးကြီးဆန္ဒရှင်ဇီရီတီထားကိုယ်ကြတဲ့လူရှိတဲ့ကုန်းတို့ကြိတ်ထူးတို့တီထားကြတယ်လို့အပြင်မှာလည်းပဲဟုတ်ဒီကြောက်တဲ့တိတ်ဒီမိလားမိတဲ့နဲ့ဇီရီတော်တည်တဲ့လူကိုလည်းပဲဆွမ်းနိုင်ရင်အချိန်ဤပြီးရင်တော့တိထားတတ်တာပါပဲအဲ့ဒီလိုအချိန်ဤမပေးဘူးဆိုရင်လည်းပဲမိမိရဲ့နှလုံးသားထဲမှာတော့ဖရာတဲကိုတရားမယ်ဖရာရဲ့ဂုဏ်တော်ကိုပွားနေတာနှလုံးသားမှာဖရာတဲနေတာပါပဲအရဟံအရဟံနဲ့ပရိသေနေတာလည်းပဲနှလုံးသားမှာဖရာတဲနေတာပါပဲအဲ့တော့မြင်မှာဖျားတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်မတည်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့လေဤသူမဆိုဘုရားဘာသာဝင်မှန်ရင်တော့နှလုံးသားမှာဖျားတဲ့လုတ်ကိုလုတ်တင်ပါလေဘာလို့လဲဆိုတော့မြတ်စွာဘုရားရဲ့ကျေးဇူးတွေကကိုယ့်ပေါ်မှာကြီးမားလွန်းလို့ပါပဲကိုယ့်ရဲ့ကျေးဇူးရှင်ပုဂ္ဂိုလ်ကိုအမြဲမပြတ်တတိယတဲ့အလုံးဆိုတာသူတော်ကောင်းပုဂ္ဂိုလ်မှန်ရင်လုတ်တင်လုတ်ထက်တဲ့အလုံးပဲမြတ်စွာဘုရားရဲ့ကျေးဇူးတွေဘလောက်ကြီးမားတယ်လဲဆိုတာပြောပြလို့တောင်းမကုန်နိုင်ပါဘူးကျင့်ကြံကြရင်တော့မြတ်စွာဘုရားရှင်ရဲ့ကျေးဇူးကြောင့်ဦးဇင်းတို့တို့ဟာမိမိရဲ့ပစ္စည်းဥစ္စာကိုလည်းပဲတန်ဖိုးရှိအောင်အသုံးချတတ်ပါတယ်မိမိရဲ့ခန္ဓာကိုလည်းပဲ တံပိုးရှိအောင်အသုံးချတတ်ပါလေမိမိရဲ့စိတ်ဓာတ်ကိုလည်းပဲတံပိုးရှိအောင်အသုံးချတတ်ပါလေပစ္စည်းဥစ္စာကိုမြတ်စွာဘုရားရဲ့လမ်းညွှန်ချက်နဲ့တံပိုးရှိအောင်အသုံးချတတ်တော့ဒါနစွန့်ရည်တွေပေါ်ထွက်လာပါလေမိမိရဲ့ခန္ဓာကိုဘုရားရှင်ရဲ့ညွှန်ကြားချက်အတိုင်းစနစ်တကျအသုံးချတတ်တော့သီလစွန့်ရည်တွေပေါ်ထွက်လာပါလေမိမိရဲ့စိတ်ဓာတ်ကိုမြတ်စွာဘုရားရဲ့လမ်းညွှန်ချက်အတိုင်းစနစ်တကျအသုံးချလိုက်တော့ဘာဝနာစွန့်ရည်တွေပေါ်ထွက်လာပါလေဒါနစွန့်ရည်ကပစ္စုပန်သမယမှာပစ္စည်းဥစ္စာတွေပြည့်စုံအောင်ကျေးဇူးပြုသွားလိမ့်မယ်သီလစွန့်ရည်တွေကပစ္စုပန်သမယမှာရုပ်ဆိုင်ဥပဒေနဲ့ပြည့်စုံအောင်နာယောဂကိရှင်းကျမ်းမာခြင်းတွေနဲ့ပြည့်စုံအောင်ဘုရားနဲ့နောက်ဆက်တွေกินအောင်ဆောင်ရှောက်သွားပါလိမ့်မယ်သမထဘာဝနာကပစ္စုပန်သမယမှာလောကဓာတ်ခန္ဓာကြီးရှိအောင်စိတ်ဓာတ်ခိုင်မာအောင်ကျေးဇူးပြုတော်ပါလိမ့်မယ်။ဝိပဿနာဘာဝနာကပစ္စုပန်သမယမှာအဋ္ဌဉာဏ်ကြီးမာအောင်ပညာကြီးမာအောင်တဲ့တပါတမယဝိသယမှာပြီးတိုင်လွတ်မြောက်သွားအောင်ကျေးဇူးပြုပါလိမ့်မယ်။မြတ်စွာဘုရားရှင်ရဲ့ကျေးဇူးကြောင့်ကုသိုလ်ကံဆိုတာလေသိခွင့်ရတယ်အကုသိုလ်ကံဆိုတာလေသိခွင့်ရတယ်ဒါလို့ရင်ကောင်းတယ်ကောင်းကျိုးရမယ်ဒါလို့ရင်ဆိုးတယ်ဆိုးကျိုးရမယ်အကောင်းဆုံးကိုခွဲခြားပြီးတော့သိခွင့်ရတာမြတ်စွာဘုရားရှင်ရဲ့ကျေးဇူးဖြစ်ပါတယ်လူဘဝတစ်ခုတည်းသာရှိတာမဟုတ်ဘူးသူတည်းဒီနဲ့နတ်တွေနတ်ဘဝဆိုတာရှိတယ်ဗြဟ္မာဘဝဆိုတာရှိတယ်နတ်ဘဝဗြဟ္မာဘဝရောက်ချောင်းအလုပ်တွေဟာဒါရီဒါရီရှိတယ်သိခွင့်ရပါတယ်ကောင်းတဲ့ဘဝတွေရှိတာမဟုတ်ဘူးငရေတရိษံဣဒ္ဓသူတွေပြည့်ဆိုတဲ့အပေဘုံဘဝတွေလည်းရှိတယ်။အဲ့ဒီအပေဘုံဒုက္ခတိဘဝတွေကတော့ဒီလုတ်ဒီလုတ်တွေလုံးရင်ရောက်သွားစေနိုင်တယ်။အဲ့ဒီလိုလည်းပဲသိခွင့်ရပါတယ်။သိခွင့်ရတဲ့အတွက်ကြောင့်မကောင်းရာဒုက္ခတိဘဝတွေကိုရောက်ရာရောက်ချောင်းမကောင်းတဲ့အကုသိုလ်ဒုစိုက်တွေကိုရှောင်ကျဉ်နိုင်ကြပါတယ်။ကောင်းရာပြည့်ရောက်ကြောင်းကုသိုလ်တရားတွေကိုသိခွင့်ရတဲ့အတွက်ကြောင့်လည်းကုသိုလ်တရားတွေနဲ့တိုးပွားအောင်ကြိုးစားနိုင်ကြပါလေ။ဒီတော့ဘုံဘဝတွေအကြောင်းကိုသိရတာရဲ့ကုသိုလ်ကံအကုသိုလ်ကံရဲ့အကြောင်းကိုသိခွင့်ရတာရဲ့ဒီနှစ်ချက်ထဲနဲ့ကိုပဲမြတ်စွာဘုရားရှင်ရဲ့ကျေးဇူးတော်တွေကဆက်လို့မကုန်တော့ဘူး။ပို့ပြီးတော့ဆက်လို့မကုန်နိုင်တော့တာကတော့တတိပဋ္ဌာန်ဝိပဿနာရှင်းစဉ်ကိုအထင်ရှားဖော်ထုတ်တတ်တာပြီးချင်ပါပဲ။မြတ်စွာဘုရားရှင်ရဲ့ကျေးဇူးကြောင့်ခန္ဓာအရှိကိုသိခွင့်ရတယ်ဒီခန္ဓာဟာဒုက္ခသစ္စာကြီးပဲဆိုတာသိခွင့်ရတယ်ဒီခန္ဓာဒုက္ခသစ္စာဘာကြောင့်ဖြစ်တယ်လဲဆိုတဲ့သမုဒိယသစ္စာလို့ခေါ်တဲ့တဏှာနဲ့တကွကိလေသာတွေကံတွေကိုလည်းသိခွင့်ရတယ်ဒီဒုက္ခဒီသမုဒိယတွေရဲ့ချုပ်ရနိဗ္ဗာန်ဆိုတာကိုလည်းသိခွင့်ရတယ်ဒီနိဗ္ဗာန်ရောက်ချောင်းမဂ္ဂသစ္စာလို့ခေါ်တဲ့ကျင့်စဉ်လမ်းမှန်ကိုလည်းပဲသိခွင့်ရပါတယ်သိခွင့်ရတဲ့အတွက်ကြောင့်နိဗ္ဗာန်ရောက်ချောင်းဘက်ကသစ္စာလို့ခေါ်တဲ့မေခင်လမ်းကြောင်းပฏิပဒံလမ်းကြောင်းဝိပဿနာလမ်းကြောင်းကနေမိမိတို့ရှောက်လန်းသွင်းရကြတယ်မိမိတို့ရဲ့ပါရမီအားလျော်စွာပစ္စုပန်ဘဝကြိုးစားအားထုတ်မှုအားလျော်စွာဘက်ဖို့နိဗ္ဗာန်ကိုဆက်ရောက်ကြရပါလေတဏှာဝိသင်းရဲ့ကိုတဏှာဝိတုခတွေကိုလျှော့နိုင်ကြပါလေယဟန်ဒီဘဝမှာပဲမြတ်စွာဘုရားရဲ့ဉာဏ်ကြဲတန်ဝိပဿနာပฏิပဒံကိုအားထုတ်လိုက်လို့ယဟန်နာဖြစ်သွားပြီဆိုရင်တော့တဏှာဝိသင်းရဲ့ကနေပြီးတိုင်းလွတ်မြောက်သွားရပြီပေါ့နောက်ဘဝဆိုတာဆက်เสียမလို့တော့ဘူးဘလောက်ကျေးဇူးကြီးမားတယ်အ ਨੇ စုံသောတာပန်တော်ဖြစ်တဲ့ဆိုရင်ပဲလူဘုံနဲ့ဘုံမှာခုနှစ်ဘဝပဲကျင်လည်ရတော့မယ်ပြမပြည်လေးမှာဆက်လက်ကျင်လည်ပြီးတော့တဏှာဝိသင်းရဲ့ကနေလွတ်မြောက်သွားမယ်သောတာပန်ဖြစ်ခွင့်ရပြီဆိုရင်ပဲတဏှာဝိသင်းရဲ့ဆုံးပိုင်းချကိုကန့်သတ်ပြီးသားဖြစ်သွားပါပြီနောက်ဆုံးသောတာပန်မဖြစ်ဘူးပဲသာပါဘုံဝိပဿနာလေးကိုအထုလို့ကလျာဏပုထုရှင်ဖြစ်နေရုပ်အကြောင်းနဲ့အကြောင်းရုပ်တရားနဲ့တရားတွေရဲ့အကြောင်းတရားအကျိုးတရားအကြောင်းတရားတရားနဲ့တကွရုပ်နဲ့တရားတွေရဲ့အိစ္ဆဒုက္ခအနတ္တလက္ခဏာတွေဒါတွေကိုသိခွင့်ရနေဒါတွေကိုသိနေတဲ့ဝိပဿနာဉာဏ်နဲ့ပဲရှိနေတဲ့ဆိုတောင်မှအမြဲတမ်းအကျိုးများလာပါပြီဝိပဿနာဉာဏ်နဲ့ကသင်္ခါရုပ္ပကဉာဏ်လို့ခေါ်တဲ့ယုံနဲ့သင်္ခါရရဲ့အပေါ်မှာချစ်ချင်းလည်းမဖြစ်မုန်းခြင်းလည်းမဖြစ်ချစ်ချင်းဆိုတဲ့ဆွန့်တစ်ဖက်လည်းမရောက်မုန်းခြင်းဆိုတဲ့ဆွန့်တစ်ဖက်လည်းမရောက်ဘဲနဲ့အလေလတ်မှာပဲအာယုံကိုတိပိကများနဲ့နေခွင့်ရတယ်ဆိုရင်ကိုယ်ပဲအမတန်အကျိုးများလာပါပြီ။ဘယ်အာယုံနဲ့ပဲတွေ့တွေ့လောဘကူးစီးတဲ့ အနုဇာကိရိတာအဆုနဲ့လည်းပဲဆွမ်းမရောက်တော့ပါဘူးဒေါသဥသိတဲ့အကျဉ်းသာကိရိတာတွေနဲ့လည်းပဲဆွမ်းမရောက်တော့ပါဘူးလောဘအဆုဒေါသအဆုလို့ခေါ်တဲ့အဆုနှစ်ဖက်ကိုမရောက်ဘဲနဲ့မြစ္စည်းမပဋိပဒအလေလက်ကနေအာယုံကိုတိတိကမတ်တက်လေးနဲ့နေခွင့်ရပြီဆိုရင်ပဲဒုက္ခတွေအမတန်ငြိမ်းသွားပါပြီဒါကြောင့်တခါရိပိဋ္ဌာဉဏ်ကိုတောင့်တပြေ၍ကြောင်းကြပြေ၍နေတာခန္ဓာရှိသောဉဏ်ကိုခေါ်ပါလေဘဝမှာနေတာခန္ဓာရှိသွားပြီဘယ်အာယုံတွေပဲတွေ့နေတတ်သွားပြီစိတ်ဆင်းရဲတယ်စိတ်ညစ်တယ်စိတ်ရှုပ်တယ်စိတ်ပူလောင်တယ်ဆိုတာမရှိတော့ဘူးအဲ့ဒါကအမတန်ဖူးတန်နေပါပြီသင်္ခါရိပိဋ္ဌာဉဏ်လောက်မရောက်တမ်းမှယုတ်ရဏံတရားဆိုတာကွဲပြားသွားပြီဒီယုတ်ဏံတရားအချိန်တိုင်းဖြစ်လိုက်ပြက်လိုက်နေဖြစ်ပြက်နေတာပဲလို့ဖြစ်ပြက်သဘောကိုအမြဲတမ်းမြင်နေတယ်ဆိုရင်ပဲအမတန်ဖူးတန်လာပါပြီဘယ်လိုပဲဖြစ်ဖြစ်ဝိပဿနာတတိပဌာန်လောက်ကိုအာထုခွင့်ရနေတာကိုကအမတန်ဖူးတန်ပါလေအဲကြောင့်မြတ်စွာဘုရားရှင်ရဲ့ကျေးဇူးတော်တွေဟာမိမိရဲ့ပုံမှန်ဆက်လို့မကုန်နိုင်တဲ့အတွက်ကြောင့်ကျေးဇူးရှင်မြတ်စွာဘုရားကိုသစ္စာတရှိရဲ့ဂုဏ်တော်တွေပေါများခြင်းဖြင့်တတိယတဲ့အလုံးနေ့စဉ်လုပ်တဲ့မှာအချိန်များများမလုပ်တော့မှ10မိနစ်2မိနစ်3 4 5မိနစ်တော့အနည်းဆုံးဘုရားရဲ့ဂုဏ်တော်ကိုပေါများတင်တာပေါ့အဲ့ဒီလိုအဖြစ်ပေါ့လေမိစ္ဆာတိတိခလေးငယ်လေးဘောင်းဂုဏ်တော်လေးဟာသစ္စာတရှိရဲ့ဂုဏ်တော်ကိုအမြဲတမ်းပေါများနေတယ်သူ့ဘောမှာကျေးဇူးကြီးမားရဲ့ဆိုတာကတော့ကစားတဲ့အခါမှာနိုင်နာလေးတစ်ခုနဲ့သူပဲသူကကျေးဇူးကြီးကြီးပြီလို့လောကီကောင်းကျိုးလေးခလေးဆိုတော့ခလေးဘာသာဘာဝပေါ့ခလေးဘဝခလေးချင်းချင်းကစားကြတဲ့အခါမှာဘုရားကုံတော်ပွားပြီးတော့ကစားတာအနိုင်ရတယ်ဆိုတော့ဒီအနိုင်ရတဲ့ကျေးဇူးတစ်ခုတည်းနဲ့ကိုပဲဘုရားကကျေးဇူးတင်လွန်လို့မြတ်စွာဘုရားရဲ့ဂုဏ်တော်တွေချိန်ရသမျှအမြဲတမ်းပရိယာတိုင်းပွားများနေတယ်အခုလည်းပဲသုတ်တန်ထဲမှာတရားအောင်နေပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်ကိုကြွားရင်းနဲ့သိပြောသွားပါလေ။အဲ့တော့တမ္မာတိတိဘုလူကဘုရားရဲ့ဂုဏ်တော်ပွားပြီးတော့နှလုံးသားမှာဘုရားတည်ထားတဲ့ခရီးကိုမင်းမစားပါနဲ့။စားရင်မင်းဒုက္ခရောက်လိမ့်မယ်လို့ပြောတာကနားမထောင်မင်းနဲ့။မိစ္ဆာတိတိဘုလူကခလေးခြေတော်ဘက်ဘက်ကိုသွားပြီးတော့ဆွဲတယ်။ဆွဲလိုက်တော့ခရီးကရုပ်တရက်နိုးသွားတာပေါ့။နိုးတဲ့ချိန်မှာဘုရားရဲ့ဘာရဲ့လို့မသိသေးပါဘူး။နုနုရဲ့အသိစိတ်ကလေးပေါ်လာတဲ့တပည့်နဲ့ချင်းနမောဗုဒ္ဓတာလို့လှုပ်ခနဲ့ရွတ်လိုက်ပါလေ။နမောဗုဒ္ဓတာလို့ရွတ်လိုက်တဲ့တပည့်နဲ့ချင်းဘလူရဲ့ကိုယ်ကြီးပူလောင်ပြီးတော့ဒီကလေးရဲ့ခြေောက်ကိုတွတ်လိုက်ရတယ်။ကလေးအနာနာကိုကတ်တောင်းမကတ်နိုင်တော့ကလေးနဲ့ခတ်ခွာခွာဆုတ်ပြေးရ။ဒီတော့တမန်တိရှိဘလူကမင်းကငါပြောတယ်မဟုတ်လား။ဒီကလေးကိုမစားပါနဲ့လို့အခုတော့မင်းအပြင်းမင်းတဲ့ပုဂ္ဂိုလ်ကိုပြင်မာမိပြီဒီတော့တို့တို့ဒဏ်ထမ်းကြရအောင်ဒီကလေးကိုဒဏ်ထမ်းကြရဒီကလေးပေါ်မှာပြင်မာမိတဲ့အပြစ်တွေအတွက်ဒဏ်ထမ်းကြရအောင်ဆိုပြီးတော့ကလေးနှစ်ယောက်ကအဲဘလူးနှစ်ယောက်ကမိဘအတွင်ရောင်ဆောင်ပြီးတော့မိဘအတွင်ဖန်ဆင်းပြီးတော့ကလေးလေးကိုစောင့်ရှောက်ပြီးတော့နေကြပါလေအဲဒီမှာမိစ္ဆာတိကြီးဘလူးကရှင်ဘင်းရဲ့နန်းတော်တွေကတော့ထက်ထက်ခတ်ထားတဲ့စကူဆောင်တွေကနေဘရင်ရဲ့စားတော်ဘက်ကိုယူပြီးတော့ဘရင်ရဲ့စားတော်ကိုအပြည့်ထည့်လာပြီးတော့ကလေးလေးကိုယူကျေးပါလေကလေးလေးကတော့မိသေးကကြီးတယ်ပဲချင်ပြီးတော့စားနေတာပေါ့အဲ့ဒီလိုနဲ့တိုက်ပြည့်အောင်ကျွေးမွေးပြီးတော့ကလေးလေးကအိပ်လိုက်တယ်မိဘလိုပဲချင်နေတာပါမိဘအတွက်မဟုတ်ကလည်းပြင်ဆင်ထားတာဆိုတော့အဲ့တော့မိဘတွေကျွေးတဲ့ထင်းကိုစားပြီးတော့ကလေးလေးကအိပ်ပျော်သွားပါလေကလေးလေးအိပ်ပျော်သွားပြီပဲသွားပြီမယ်ဘလူးနှကောင်ကမပြန်သေးပါဘူးဘေးရန်အန္တရာယ်နောက်ဆက်တည်မကြုံတွေ့အောင်တခြားဘလူးကရဲ့တခြားဘလူးတွေပြိဿန်နေအနောက်ဆက်မပေးအောင်ဘေးရန်ကင်းအောင်ဆိုပြီးတော့မိဘကဖန်ဆင်းပြီးတော့ကလေးကိုတညာလုံးညာလုံးပေါက်ဆောင်ဆောင်နေကြတယ်မနေ့အာယုံကျက်လင်းတော့မှပဲပြန်သွားကြပါလေအပြန်ကြီးမှာမိစ္ဆာတိတိဘလူးကလည်းသူ့ရဲ့ဘလူးကဘလူးဆိုပေမဲ့နတ်ဘလူးပေါ့လေဘလူးရဲ့တကူနဲ့ရေးသားထားတယ်။ဘရင်စားတော်ဆောင်တွေကယူလာတဲ့ရွှေခွက်ကိုသူကစားလေးရေးထားခဲ့တယ်။ဒီရွှေခွက်ကိုဒီကလေးခိုးတာမဟုတ်ပါဘူး။ဘလူးတွေကစပူဆောင်တွေကနေယူပြီးတော့ကလေးကိုကျူးမွေးခြင်းဖြစ်ပါတယ်။ကလေးဟာနှလုံးသားမှာဖျားတိတ်ထားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကလေးရဲ့နှလုံးသားဟာဂုဏ်တော်နှလုံးသားဖြစ်နေတဲ့အတွက်ကလေးကိုပူဇော်တဲ့အနေနဲ့တနည်းပြောရင်ကလေးရဲ့ဘုံတော်နှလုံးသားကိုပူဇော်တဲ့အနေနဲ့ ကျွန်ုပ်တို့ဘုရားတွေကစပူဆောင်ကနေယူပြီးတော့ကျွေးမွေးခြင်းဖြစ်ပါတယ်ခလေးမှာဘာပြစ်မှာမရှိပါဘူးခလေးကိုရေးမယူပါနဲ့လို့အဲ့လိုဒိဋ္ဌိရတဲ့စာကိုရွှေခွက်မှာဘုရားကရေးထားခဲ့ပါတယ်ရေးပြီးတော့လဲပေါ်ဒီတိုင်းမှတင်ထားခဲ့အမှန်ကတော့ခလေးကိုကောင်းယူရအောင်ချီးမြှောက်ခြင်းနဲ့စိတ်နဲ့လုပ်လိုက်တာပါတွေးမယ်ဆိုတော့တွေးကြပေါ့ဒီဘလူးကလည်းတော်တော်ရှည်တာပဲသူ့ဘက်သူစားခွက်ကိုစုပ်ပေါ်ဆောင်မှာပြန်ထားပြီးလဲရမယ်ပြည့်ချရမယ်ထားလိုက်လဲပြီးတာပဲလို့တော့တွေးစီရပဲမှန်ကတော့ဘုံတော်နှလုံးသားပိုင်ရှင်ကလေးလေးကိုချီးမြှောက်ခြင်းလို့ပါဒါမှရှင်မယင်ကလည်းဒီကလေးရဲ့ဂုဏ်ကိုသိပြီးတော့ကလေးကိုချီးမြှောက်စေခြင်းလို့အဲ့ဒါနဲ့နောက်တနေ့မနေ့ရောက်တော့ဘယင်စုပ်ပေါ်ဆောင်မှာရှင်မယင်တို့စားတော့ဘက်ကမရှိတော့ဘူးစားတော့ဥက္ကမရှိတော့ဘူးမရှိတော့မျိုးတကားပြန်ပြီးတော့တမျိုးလုံးလိုက်ရှာတယ်မတွေ့ဘူးမျိုးပြင်ကိုဆက်ပြီးတော့ရှာတယ်တုတ်တန်တဲ့ကလဲပေါ်မှာရွှေခွက်ကိုကလေးနဲ့လက်ပုလိုက်ကြပြီးတော့ကလေးကိုတခိုးပဲဆိုပြီးတော့ဖမ်းဆီးသွားကြတယ်ဘယင်းရှိတော့မှရောက်တော့ရွှေခွက်ဘယင်းကိုဆက်ရွှေခွက်ကိုကြည့်လိုက်တော့ရွှေဘက်ကိုအစကမင်းချင်းရောက်ကြတယ်ကတော့မမြင်ပါဘူးဘလူကလည်းဒိတ်ထန်ထားတယ်ရှင်ဘယင်းကလွှဲရင်ဘယ်သူမှမမြင်ပါစေနဲ့လို့ဒိတ်ထန်ထားတော့ရှင်မင်းလက်ထဲစားတော့ခွဲရောက်တော့မှရှင်မင်းကမြင်တယ်မြင်တော့ဩဒီကလေးဟာသင်ငယ်ပြီမဲ့နှလုံးသားမှာဘုရားတည်နေတဲ့ပုဂ္ဂိုလ်ပဲဒီကလေးရဲ့နှလုံးသားဟာဗုဒ္ဓမြတ်တိနှလုံးသားပဲလူတတ်ရနှလုံးသားပဲဆိုပြီးတော့ရှင်မင်းကလည်းကလေးလေးကိုအယံမင်းကြည့်ညူသွားပါလေအဲ့ဒါနဲ့ကလေးပြတော့လိုက်ဆိုင်ရင်ဆိုင်ရင်နဲ့မိဘနှစ်ပါးကလည်းဘုရင်နန်းတော်တွေရောက်လာတယ်မိဘနှစ်ပါးကတော့နှစ်ပါးလုံးမိစ္ဆာဒိဋ္ဌိပါပဲအဲ့ဒါနဲ့ရှင်မင်းကဒီကလေးရောကလေးမိပါတွေကိုရောတခါတည်းဘုရားစီခေါ်သွားတယ်။အံဩဝေရဖြစ်ရဲ့ကလေးကိုပြောလျှောက်ထားခြင်းလို့မြတ်စွာဘုရားစီခေါ်သွားတယ်။မြတ်စွာဘုရားရှင်ကလည်းတရားဂါထာ၆ခုနဲ့တရားဟောကြားလိုက်တဲ့အတွက်ကလေးလေးလည်းသောတာပန်ဖြစ်သွားပါလေ။ကလေးရဲ့မိဘနှစ်ပါးမိစ္ဆာတိတိတွေလည်းသောတာပန်ဖြစ်သွားပါလေ။ဒီနေရာမှာလည်းကောက်ချက်ချခဲ့ရအောင်မယ်။တချို့ကအတ္တဆိုကြည်မှန်စွာနဲ့ပြောလို့ရှိတယ်တရဏဂုံတို့မှဆောက်တည်ပြီးတော့ဗုဒ္ဓဘာသာဝင်ခံမှသာလျှင်တရားဒုတိယမြတ်ရနိုင်တယ်ဗုဒ္ဓဘာသာဝင်မခံမင်းနဲ့ဝိပဿနာအားထုတ်နေလို့တော့တရားမရနိုင်ဘူးလို့တချို့ကလည်းဘာသာဆိုကြည်မှန်စွာနဲ့အတ္တဆိုကြည်မှန်စွာနဲ့ပြောလို့ရှိပါတယ်စာရီမှာလည်းမတရားခဏဖတ်ရပါတယ်ဒီဝိသုလိတစ်ခုထောက်လိုက်ရင်ကိုပဲအဖြေကရှင်းနေပါပြီခလေးလေးကလည်းမိစ္ဆာတိတိဘာသာဝင်မှာဒီဘနှစ်ပါးကလည်းမိစ္ဆာတိတိဘာသာဝင်မှာဗုဒ္ဓဘာသာဝင်မဟုတ်ပါဘူးတရဏဂုံစောက်တည်မထားပါဘူးဒါပေမဲ့မြတ်စွာဘုရားဟောတဲ့တရားကိုနားကြားပြီးတော့မြတ်စွာဘုရားဟောတဲ့ပฏิပဒံချင်းစဉ်ကိုကျင့်ကြံအားထုတ်လိုက်တဲ့အတွက်ကြောင့်သာမိသာဘ3ယောက်လုံးသောတာပန်ဖြစ်သွားကြပါလေဒါကြောင့်ပฏิပဒံလို့ဝိပဿနာလို့ကိုတကယ်အားထုတ်နေဖို့သာကြီးကပါပဲဝိပဿနာကိုဝိပဿနာနဲ့တူအောင်အားထုတ်နေပြီဆိုရင်တော့ဘာဘာသာဝင်မဲ့ဖြစ်ဖြစ်တရားဥပဒေများကိုရရှိနိုင်ပါလေအလောက်ကပဋ္ဌာနာပါပဲအဖွဲစည်းဝင်ဘာသာဝင်ဆိုတဲ့နာမည်ကံဒီကပဋ္ဌာနာမဟုတ်ပါဘူးအဲ့ဒါသံဃိတာဖသုံးအောင်လုံးသောတာပန်ဖြစ်သွားကြတယ်သောတာပန်ဖြစ်သွားပြီဆိုတော့နိဗ္ဗာန်ကိုတရားရည်ပြန်မှပြုလို့ရသွားပြီအလားတမပဝင်စားပြီးတော့နိဗ္ဗာန်ရဲ့ရတာကိုကိုယ်တိုင်ကိုကြအရှင်လက်လက်ခံစားခွင့်ရသွားပြီဆိုတော့သာသနာကိုသိပ်ပြီးတော့ကြီးညိုတယ်ကြီးညိုတော့သာမိတဘသုံးယောက်လုံးသာသနာပါဝင်ပြီးတော့ဒီဘနှစ်ပါးကလည်းဒိက္ခုယဟန်ပြုကြယဟမပြုကြတာလီကလည်းကိုယင်ဝိသုံးယောက်လုံးသာသနာပါဝင်ပြီးတော့ဆက်လက်ပြီးတော့တရားရည်နာတရားရည်အားထုတ်နဲ့ရှင်းရှင်းကျွတ်ကိုအားထုတ်လိုက်တာသာမိတဘသုံးယောက်လုံးယဟနာပုဂ္ဂိုလ်ဖြစ်သွားကြပါလေအဖေလည်းယဟနာဖြစ်မိလည်းယဟနာဖြစ်သားလည်းယဟနာဖြစ်ဘလောက်များနေရာကျလိုက်ကြလေဘာကမီမြေဖြာခံလိုက်ကြလဲဆိုရင်ဗုဒ္ဓနုဒ္ဓတိနှလုံးသားကမြေဖြာခံလိုက်တာပါမောင်ကုံတော်လေးဘုရားကုံတော်ပွားများတဲ့အလောက်ကနေဆက်လိုက်တဲ့အကျိုးဆက်တွေဟာအဖေလည်းယဟနာဖြစ်မိလည်းယဟနာဖြစ်သူကိုယ်တိုင်လည်းယဟနာဖြစ်သွားပါလေကုံတော်နှလုံးသားဟာဘလောက်ကြိုးကြီးမာတယ်ဆိုတာဒီတော့ကလေးလေးဟာလူဝိကြောင့်ဘဝသောတာပန်မဖြစ်ခင်တုန်းကလေပင်ရင်ကုန်းထဲမှာဘလူတွေရဲ့ဘိယံအန္တရာယ်ကနေကင်းရှင်းခဲ့ပါတယ်ဘိယံကင်းရှင်းခြင်းနဲ့လူတရသွားခဲ့တယ်ပေါ့ဒါကတော့အပြင်ဘိယံငြိမ်းသွားတာပါပဲကုံတော်နှလုံးသားကြောင့်မလို့အပြင်ဘိယံငြိမ်းသွားတာမဟုတ်ဘဲနဲ့အတွင်ဘေးရန်လို့ခေါ်တဲ့တိလေသာဘေးရန်တွေလည်းပဲငြိမ်းအေးသွားပါတယ်။ယ ရဟန္တာဖြစ်သွားတယ်ဆိုမှတော့ကိလေသာဘေးရနေအကုန်အစင်ကျွတ်မဲ့ငြိမ့်အေးသွားပြီပေါ့အဲ့တော့ကျင်းဘေးရငြိမ့်အေးဖို့ထက်တွင်းဘေးရငြိမ့်အေးဖို့ကပူပြီးတော့တောင်းအရေးကြီးပါတယ်ဒီတော့တာမန်အနေနဲ့ဆိုရင်တော့လည်းပဲပြင်ပမှာတွေ့ရှိရတဲ့ဘေးရနေကင်းရှင်းခြင်းနဲ့လူတတ်ကိုရည်စင်နိုင်တယ်လို့မှတ်တာပေါ့နည်းနည်းဆိုင်ဆိုင်နဲ့ကြည့်မယ်ဆိုရင်တော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုပွားများခြင်းကြောင့်အတွင်ဘေးရန်လို့ခေါ်တဲ့ကိလေသာတွေလည်းပဲငြိမ့်အေးသွားနိုင်တယ်လို့အာရုံပြုကြရမှာပါပဲအတွင်ဘေးရန်ဖြစ်တဲ့ကိလေသာငြိမ့်ဖို့ကတော့ပွားနေတဲ့အခိုက်မှာတော့တတင်္ဂဗဟံဝိက္ခမဏပဟံနဲ့တော့ငြိမ့်နေနိုင်တာပေါ့အကျွမ်းမဲ့တော့ငြိမ့်အေးသေးပါဘူးဂုဏ်တော်ပွားများခြင်းကိုအခြေခံပြီးတော့ဝိပဿနာကူးပြီးတော့ဝိပဿနာဆက်အားထုတ်လို့မဲ့ခွန်နိဗ္ဗာန်ရသွားမှာပဲအကျွမ်းမဲ့ငြိမ့်ရတာပေါ့ဘယ်လိုပဲဖြစ်ဖြစ်ကုံတော်ပေါင်းများခြင်းဟာဘေးရန်တွေကိုကင်းရှင်းစေနိုင်တယ်ဆိုတာကတော့မှတ်သားထားရမယ်။ဘေးရန်ကင်းရှင်းခြင်းနဲ့လူတကိုရစေနိုင်တယ်ဆိုတာတော့မှတ်သားထားရမယ်။ဒါကြောင့်ဆိုလိုက်ပါ။ဘေးရန်ကင်းလို့ကုံတော်ကိုပွားကိုပွားရမည်။ဘေးရန်ကင်းလို့ကုံတော်ကိုควากูปวายามีตรงกอกกอกสุไลปะเตกไปဘေးရန်ကင်းရှင်းခြင်းနဲ့လူတက်ရစေနိုင်တဲ့တာရကနဲ့ထိုတာရကမှာပါဝင်တဲ့နှစ်သားဝယ်သဘောတရားချက်လက်များတော့ပြောပြီးသွားပြီ။တဏှာဤဖောမဲလို့မှန်းထားတာဘေးရန်ကင်းရှင်းခြင်းနဲ့လူတက်ကြောင့်ပြောရတဲ့ကိုတဏှာဤနိဗ္ဗာန်ဖြစ်သွားပြီ။မတတ်နိုင်ဘူးပေါ့။အမှန်တန်ထူးမြတ်တဲ့ဗုဒ္ဓကုသဏိယပွဲဖျားစိတ်မှုတော်နဲ့ချွေထီတော်တင်လို့တဲ့ပူဇော်ပွဲဆိုတော့ကျင်းပတဲ့တရားပွဲကမြတ်စွာဘုရားရှင်ကိုပူဇော်တဲ့အထိမ်းမှဖြစ်နေကျင်းပတဲ့တရားဝင်ဆိုတော့ဘုရားကုံတော်ကျောင်းကိုခေါ်တာသာလျှင်တဘာဝအကျဆုံးအသင့်တော်ဆုံးအချိန်ခံနေရဒေသနဲ့လိုက်ဖက်ဆုံးလို့ဥစဉ်တို့ယုံကြည်တဲ့အတွက်ကြောင့်ကုံတော်နှလုံးသားကျောင်းကိုခေါ်နေခြင်းဖြစ်ပါတယ်နောက်တစ်ခုလူတကပါလေဘာလူတရဲ့လူနိုင်ရင်မမေ့တော့ဘူးချင်းနော်နောက်လူတတစ်ခုကတော့အခက်အခဲမှန်သမျှကြော်လွှမ်းခြင်းနဲ့လူတဖြစ်ပါလေ။ဒုသာရဒုသာရမှာအခက်ခဲဆိုတာအနည်းနဲ့များရှိကြတာရှိပါပဲ။အခက်ခဲမှန်သမျှဘာမှမရှိတဲ့လူဆိုတာမရှိပါဘူး။ဘာလို့လဲဆိုတော့တန်လျာမှာကုသိုလ်တွေလုပ်ခဲ့ကြတာမှမဟုတ်သေး။အကုသိုလ်တွေလည်းလုပ်ခဲ့ကြတာဆိုတော့အစင်မပြေတဲ့အခက်ခဲတွေဆိုတာအနည်းနဲ့များရှိကြစမြဲပါပဲ။ကုသိုလ်တွေလုပ်ဖြစ်တယ်ပဲထောင်းပေါ့လေဒီကုသိုလ်ကအကျိုးပေးဖို့ဆိုတာသူ့ဘုံဆိုတာကကံတသက်နဲ့အကျိုးပေးတဲ့ဘုံမှမဟုတ်ပဲလုံလဝရိယနဲ့လေဉာဏ်ဝရိယနဲ့လေအလုံးလုံးရတယ်ဉာဏ်ဝရိယရဲ့အကျိုးလည်းပဲပေးတဲ့ဘုံဖြစ်ပါတယ်ကံတသက်နဲ့အကျိုးပေးတဲ့နတ်ဘုံမြတ်ဘုံဆိုတော့အတိတ်ကကံကိုပဲဆင်းနဲ့စိတ်နဲ့ခံစားရုံပဲပေါ့သူ့ဘုံဆိုတာကတော့ကံရောဉာဏ်ဝရိယလို့ခေါ်တဲ့ဥဌာဏရောရောပြီးတော့အကျိုးပေးတာဖြစ်တော့ကံတသက်နဲ့အာကုလို့မရဘူးဉာဏ်ဝရိယရဲ့ကျိုးစားအထုတ်ရတယ်ဒီတော့အတိတ်ကကုသိုလ်ကံဒီကျိုးပေးဖို့တဲ့ပြစ်ဆုံးပါမှာဉာဏ်ဝရိယနဲ့ကျိုးစားအထုတ်တဲ့နေရာမှာအခက်ခဲဆိုတာကတော့အနည်းနဲ့များရှိကြစမြဲပဲပေါ့အချိန်မရွေးအမြဲတမ်းပန်းခင်းလမ်းကိုရှောင်နေရတယ်ဆိုတာတော့ဒိန်ရှိပါမလဲအဲ့တော့အတိတ်ကံဒီကုသိုလ်ကံဒီကျိုးပေးဖို့လိုလိုတဲ့နေရာမှာဖြစ်ဖြစ်အကုသိုလ်ကံကကျူးပေးလို့ပဲဖြစ်ဖြစ်အခက်ခဲဆိုတာအနေနဲ့များရှိကြတယ်။အဲ့ဒီကြုံတွေ့နေရတဲ့လောလောဆယ်ကြုံတွေ့နေရတဲ့အခက်ခဲတွေကိုလည်းလူတိုင်းကြော်လွှားခြင်းရတယ်။အဲ့ဒီအခက်ခဲမှန်သမျှကြော်လွှားခြင်းနဲ့လူတတ်ကိုလည်းပဲဗုဒ္ဓနုတ္တိနှလုံးသားကရှားစေနိုင်ပါလေ။ဆိုလိုတာကတော့အခက်ခဲမှန်သမျှကိုလည်းပဲဂုဏ်တော်ပွားများနေတဲ့ပုဂ္ဂိုလ်ဟာကြော်လွှားလွန်မြောက်နိုင်ပါလေ။ဘာလို့လဲဆိုတော့မိမိအာယုပြုပွားများနေတဲ့မြတ်စွာဘုရားကိုယ်တိုင်ကအခက်အခဲမှန်သမျှကြော်လွှားလွန်မြောက်ပြီးတဲ့ပုဂ္ဂိုလ်ဖြစ်နေလို့ပါပဲအခက်အခဲတွေထဲမှာကျန်တဲ့အခက်အခဲဆိုတာတားထားလိုက်ပေါ့အခက်အခဲဆုံးအခက်အခဲတွေကတော့ပဋိသင်္ခေနိယခြင်း၊ဥရခြင်း နာရခြင်းသိရခြင်းဆိုတဲ့အခက်အခဲတွေဟာအကြီးမားဆုံးအခက်အခဲတွေပါပဲပရိသင်ပရိသင်နေနေရခြင်းအိုရခြင်းနာရခြင်းသိရခြင်းဆိုတဲ့တန်တရာအခက်အခဲတွေအလုံးစုံတောင်းမှအပိဓာန်ဆုံးတဲ့လောမြောက်ပြီးတဲ့မြတ်စွာဘုရားဆိုတော့အဲ့ဒီမြတ်စွာဘုရားကိုအာရုံပြုတဲ့ပုဂ္ဂိုလ်လေးပဲအခက်အခဲတွေကိုကျော်လွှားလောမြောက်နိုင်မှာပေါ့ပြောဖြစ်ကုန်ကတောင်ကြီးရွာလေးတစ်ခုမှာယရနာသုံးပါးကိုကဲဆင်းတဲ့မြေသမီးတယောက်ရှိပါတယ်တစ်ချိန်တော့သူဟာအိမ်အောင်ရှင်မြေသမီးတယောက်ဖြစ်တရားလျော်စွာကိုဝင်ဆောင်ဘဝရောက်နေပါတယ်သူကိုဝင်ဆောင်ဘဝရောက်နေတဲ့အချိန်မှာခုလိုတပေါင်းလောက်ခါမှာသူရဲ့သူတို့ယွာနာကတောင်ပေါ်မှာလဲဖျားဝဲကျင်းပါပါတယ်ဖျားဝဲကျင်းပါတော့အဲ့ဒီဖျားဝဲကိုသူကသိပြီးတော့သွားချင်တယ်ဒါပေမဲ့မိဘတွေကကိုလေးလက်ဝင်ရှိနေတဲ့အတွက်ကြောင့်လူသူထူထပ်တဲ့ဘုရားပွဲကိုမသွားသင့်ဘူးနေခဲ့ပါတမိတွေကုသိုလ်တွေပြုခဲ့ပါမယ်တရားတွေလည်းနားခဲ့ပါမယ်ပြန်ရောက်ရင်ကုသိုလ်ကိုမျှဝေပါမယ်တရားတွေပြန်ပြပြပါမယ်ဘုရားပေါ်တော့လိုက်ခဲ့ပါမယ်လို့ထားရခဲ့တဲ့အတွက်သူကမလိုက်ရဘဲနဲ့အိမ်မှာနေခဲ့ရပါတယ်အိမ်မနေခဲ့ရပြီမဲ့တောင်ကြီးကနေလှမ်းရွာအိတ်ကိုအိမ်ကနေလှမ်းပြီးတော့ကြည့်လိုက်တော့တောင်ပေါ်ကဇီးရီတော်ကိုလှမ်းပြီးတော့မြင်တွေ့နေရတယ်။လာကလည်းတာတာဆိုတော့လာရအောင်ပလဲယန္နာကြီးစုပုံပြီးတော့ထားတယ်လို့ဖြစ်နေတယ်။ပလဲအစုပုံကြီးလို့ဖြစ်နေတယ်။ပလဲအစုပုံကြီးလို့တောက်ပါနေတဲ့ဇီးရီတော်ကြီးကိုကြည့်ပြီးတော့ဘုရားရှင်ကိုကြည်ညိုတဲ့စိတ်တွေဖြစ်နေတယ်။လာရအောင်မှာညီရတဲ့ဇီးရီတော်ကိုပထမဆက်ပြီးတော့ကြီးညိုတယ်အဲ့ဒီပုံတော်ကိုကြီးရကနေတဆင်းဂုံတော်ကိုနှလုံးသွင်းပါတယ်မြတ်စွာဘုရားရှင်ရဲ့အရဟံဆက်ရှိတဲ့ဂုံတော်တွေကိုနည်းနည်းနည်းနည်းစိတ်ထဲကနေဆင်ခြင်ပြီးတော့နေတယ်ဇီးရီတော်ကိုလှမ်းကြီးညိုလိုက်ဂုံတော်ကိုဆင်ခြင်လိုက်ဇီးရီတော်ကိုလှမ်းပြီးတော့ကြီးညိုလိုက်ဂုံတော်ကိုဆင်ခြင်လိုက်နေအဲ့ဒီလိုပွားများလိုက်တာပွားများရင်ပွားများရင်လည်းပီတိတွေတဖွာဖွာဖြစ်ပေါ်လာတယ်အဲ့ဒီပီတိတွေကပုပ္ပေသာပီတိလို့ခေါ်တဲ့မြောက်ကျသွားတဲ့ပီတိမျိုးဖြစ်ပေါ်လာပါလေပီတိက၅မျိုးရှိပါတယ်ခုတ်တိကပီတိဆိုတာကစိတ်သိမ်းဝဉ္ဉထတယ်လို့ဖြစ်သွားတဲ့ပီတိမျိုးခဏိကပီတိဆိုတာကတော့လက်စစ်လက်တယ်လို့မကြာခဏဖြစ်တဲ့ပီတိမျိုးပုပ္ပေကအောက်ကံတိကပီတိဆိုတာကတော့အိုင်းတဘူကြီးတွေလို့တချီစင်ကြီးနေရင်ပြင်းနေခန္ဓာကိုယ်တစ်ခုလုံးထက်တက်လဲအောက်ဆင်းလိုက်နေပီတိတွေတင်းကြီးတသိသိဖြစ်တာမျိုးဥပ္ပေကပီတိဆိုတာကခန္ဓာကိုယ်တကယ်မြောက်ကျသွားလောက်အောင်ဖြစ်တာမျိုးမြောက်ကျမသွားတော့မှမြောက်ကျသွားရင်ကိုယ်စိတ်ထဲမှာထင်နေလောက်အောင်ပီတိဖြစ်တာမျိုးအဲ့ဒါကိုဥပ္ပေကပီတိလို့ခေါ်ပါတယ်ဖရဏပီတိဆိုတာကတော့အလုံးသိတဲ့အတိုင်းပေါ်ဖရဏပီတိကွန်စီထိဆိုတာလိုပဲစီစိန်ထားတဲ့ဂွန်ကလေးလိုတကောလုံးနူးညံ့ပြီးတော့ပီတိထဲမှာတက်ဝင်နင်းမြုပ်ပြီးတော့နေတဲ့ပီတိမျိုးအဲလိုအဖြစ်ပီတိ၅မျိုးရှိပါတယ်အဲ့ဒီထဲကဒီမျိုးသမီးကကိုဝင်စားမျိုးသမီးကဥပ္ပေကာပီတိလို့ခေါ်တဲ့ခန္ဓာကိုယ်မြောက်ကျတက်သွားတဲ့ပီတိတွေအင်အားကြီးမားစွာဖြစ်ပေါ်လာတယ်စိတ်ထဲမှာမြောက်ကျသွားတယ်လို့ထင်တာမဟုတ်လူပါတကယ်မြောက်သွားတာမြောက်သွားတော့ကိုယ့်ရဲ့အိမ်ဦးကနေမှပဲအိမ်ဦးရှင်နေလေးမှပဲခြံပြီးတော့ဗုဒ္ဓမြတ်တိပွားများနေတာပါပဲပွားများရင်ပွားများရင်လည်းဥပ္ပေကပီတိတွေကအာကမ္မတော့ထိုင်နေတယ်ဆိုတာလည်းမသိတော့ဘူးယက်နေတယ်ဆိုတာလည်းမသိတော့ဘူးခန္ဓာကိုယ်တစ်ခုလုံးညောက်ကြပြီးတော့ဇီးရီတော်ရှင်ရှင်ကိုရောက်လာတယ်တော်လန်လန်တက်သွားတဲ့ဒီနေ့မိကဇီးရီတော်ဘုံမရောက်သေးဘူးဟိုကအိမ်မနေခဲ့တဲ့အမျိုးသမီးတွေကရှောင်းနေပြီဘုရားတစ်ပါးလှည့်ဘုရားကဘုရားတစ်ပါးလှည့်ပြီးတော့တရားတော်မှမာနေပြီဘုရားဝဲလို့ဆိုတော့ဘုရားဝဲကတရားဝဲလည်းပြုတ်ပြီးတော့ကျင်းပတဲ့ဘုရားဝဲဖြစ်ပါတယ်ဒီတော့ဘုရားနှစ်ပတ်ပြီးတော့ပရိသတ်